ဗီယက်နမ်ပြည်တွင်းနိုင်ငံရေးနဲ့ပတ်သက်ပြီးတော့ Facebook ပေါ်မှာရေးသားဖော်ပြနေကြတာတွေကိုပို့ပြီးတော့စဉ်းစားလို့ဖို့ဗီယက်နမ်အစိုးရကဖိအားပေးနေတဲ့အပေါ်မှာ Facebook ကမလိုက်နာဘူးဆိုရင်ဗီယက်နမ်မှာ Facebook ကိုပိတ်ပစ်မယ်လို့ချိန်ချောက်ထားတဲ့အကြောင်း Facebook ကုမ္ပဏီရဲ့အကြီးအကဲတာဝန်ရှိသူတူကရိုက်တာသတင်းဌာနကိုပြောပါရယ်ဗီယက်နမ်မှာအစိုးရကိုစန့်ကျင်တဲ့ပြောဆိုရေးသားမှုတွေကိုတည်စည်စားစဉ်းစားတီးဖြတ်မှုတွေလုပ်ဖို့ဗီယက်နမ်အစိုးရဘက်ကပြီးခဲ့တဲ့ဧပြီလမှာတောင်းဆိုခဲ့တာကို Facebook ကုမ္ပဏီဘက်ကလိုက်နာခဲ့ပြီးဖြစ်ပါရယ်ဒါပေမဲ့အစိုးရကိုဝေဖန်တဲ့ post တွေကိုကန့်သတ်မှုတွေထပ်တိုးလုပ်ဖို့ဗီယက်နမ်ဘက်ကပြီးခဲ့တဲ့ဩဂတ်လမှာနောက်တစ်ကြိမ်ထပ်ပြီးတော့ Facebook ကုမ္ပဏီကိုတောင်းဆိုခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့ April လကကျွန်တော်တို့သဘောတူညီမှုရခဲ့ကြပါတယ်။ Facebook ကုမ္ပဏီအနေနဲ့လည်းသဘောတူညီချက်မှာပါတဲ့အတိုင်းလိုက်နာခဲ့ပြီးတော့ဒီသဘောတူညီချက်အတိုင်းဗီယက်နမ်စိုးရဘက်ကလည်းလှုံ့ဆော်လိမ့်မယ်လို့မျှော်လင့်ကြောင်း Facebook ကုမ္ပဏီရဲ့အမည်မဖော်လိုတဲ့တာဝန်ရှိသူတွေကပြောပါတယ်။ဗီယက်နမ်နိုင်ငံမှာကန့်သတ်နေတာတွေကိုထပ်တိုးလုပ်သွားဖို့ဗီယက်နမ်ဘက်ကနောက်တစ်ကြိမ်ထပ်တောင်းဆိုလာပြီးအဲ့ဒီတောင်းဆိုမှုတွေမှာတော့တကယ်လို့ဒါကိုမလိုက်နိုင်ဘူးဆိုရင်ဘာတွေဖြစ်လာနိုင်လဲဆိုတော့ချင်းချောင်းမှုတချို့လည်းပါဝင်တယ်လို့သူကဆက်ပြောပါရယ်ဒီချင်းချောင်းမှုတွေမှာတော့ Facebook ကိုဗီယက်နမ်နိုင်ငံမှာလုံးဝအသုံးပြုလို့မရအောင်ပိတ်ပစ်သွားမယ်ဆိုတာပါဝင်ပါရယ် Facebook ကုမ္ပဏီဟာဗီယက်နမ်ဈေးကွက်ကနေနှစ်စဉ်အမေရိကန်ဒေါ်လာ1 ဘီလီယံလောက်ဝင်ငွေရရှိနေတာဖြစ်ပါတယ်ခင်ဗျာ